ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာကီလိုဟတ်တခွန်653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်တင်ငန်633ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်တမဲ့တိမ်သိသို့ွယ်တို့ခန္ဓာကိုယ်ကို
မျော်လင့်ချင်းတန်တော်တရှိများကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့ဆုတောင်းပေးလိုက်ပါတယ်။တောတရှိများရှင်။ကျမ်းမာပျော်ရွှင်လူပေါင်းတွေစီစဉ်မှာကင်ဆာရောဂါအကြောင်းသိကောင်းစရာဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တောတရှိများရှင်။ကင်ဆာရောဂါကကဘာနဲ့အဝန်းအသေးပြောက်များတဲ့နာတာရှည်ရောဂါတစ်ခုဖြစ်ပါတယ်။တိုးတက်နေတဲ့တိုင်းပြည်တွေမှာတော့နှလုံးနဲ့သွေးကြောရောဂါပြီးရင်ကင်ဆာရောဂါကဒုတိယအသေးပြောက်များတဲ့ရောဂါဖြစ်ပါတယ်။လူကြီးတွေမှာဖြစ်များပေမဲ့မွေးကင်ဆာနဲ့ကလေးသူငယ်တွေမှာလည်းကင်ဆာရောဂါဖြစ်တတ်ပါတယ်။လူတွေသာမကကျွဲ၊နွား၊တိရစ္ဆာန်နဲ့ငှက်ငါးတွေမှာလည်းဖြစ်ပေါ်တတ်တဲ့ရောဂါဖြစ်ပါတယ်။စတင်ဖြစ်ပွားတဲ့ကိုယ်ခန္ဓာအစိတ်ပိုင်းမျိုးစားကိုလိုက်ပြီးကင်ဆာရောဂါအမျိုးပေါင်းများစွာရှိပါတယ်။ရောဂါအလိုက်ကြီးထွားတဲ့နှုံထားကွဲပြားသလိုယောဂလက္ခဏာတွေလည်းကွဲပြားမှုရှိပါတယ်။ကလေးငယ်တွေမှာဖြစ်ပွားတဲ့သွေးကင်ဆာကအလွန်မှလင်းမြန်စွာဖြစ်ပွားပါတယ်။လူကြီးတွေရဲ့မျက်နှာမှာဖြစ်တဲ့အရေပြားကင်ဆာတစ်မျိုးကတဖြည်းဖြည်းပြန့်ပွားတဲ့သဘောရှိပါတယ်။မကုသပဲထားရင်ကင်ဆာယောဂအလုံးကလူကိုဒုက္ခပေးမှာဖြစ်ပါတယ်။ကင်ဆာယောဂအများစုဟာတစ်စုံတစ်ခုသောအတိုင်းအတာအထိတဖြည်းဖြည်းကြီးထွားပြီးရုတ်တရက်ဆိုသလိုလင်းမြန်စွာကြီးထွားပြန့်ပွားလာကအသက်အန္တရာယ်ပေးတတ်ပါတယ်။တောတရှင်များရှင်။နာကျင်တာကကင်ဆာယောဂါဖြစ်ခါစားလက္ခဏာတည်းရဲ့မဟုတ်ပေမဲ့ယောဂါကျွမ်းလာတဲ့အခါအလွန်နာကျင်တတ်ပါတယ်။ကင်ဆာယောဂါရဲ့လက္ခဏာတစ်မျိုးကဖြစ်စနေရာကနေအလန်းကွာဝေးတဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေအထိပြန့်လွင့်သွားတတ်ပါတယ်။ဥပမာအဆုတ်ကင်ဆာကအယိုးအသည်အုံနောက်တွေစီပြန့်ပွားသလိုသားမြက်ကင်ဆာကအဆုတ်အယိုးအုံနောက်တွေအထိပြန့်သွားတတ်ပါတယ်။မြန်မာပြည်မှာအများဆုံးတွေ့ရှိရတဲ့ကင်ဆာရောဂါတွေကအမျိုးသားတွေမှာအဆုတ်အသည်အစာအိမ်အစာပြုံလမ်းကြောင်းလယ်ပင်အတန်အိုးရှာတွေမှာကင်ဆာရောဂါဖြစ်ပွားတတ်ပါတယ်။အမျိုးသမီးတွေမှာတော့သအိမ်ကောင်သားမြက်အစာအိမ်အဆုတ်အစာပြုံလမ်းကြောင်းသားဥကျိတ်အသည်တို့မှာဖြစ်များပါတယ်။သောတရှိများရှင်အချိန်အခါနေထိုင်ပြောင်းလဲမှုကြောင့်ဖြစ်ပွားတဲ့ကင်ဆာအမျိုးအမည်ပြောင်းလဲမှုဖြစ်တတ်ပါတယ်။ဥပမာအရင်ကကဘာပေါ်မှာအစာအိမ်ကင်ဆာဖြစ်ပွားနှုန်းအများဆုံးပေမဲ့အခုအခါမှာအစာပြုံနဲ့အဆုတ်ကင်ဆာဖြစ်ပွားနှုန်းကတိုးပွားလာပါတယ်။ဒါအပြင်ရင်သားကင်ဆာ၊စီးကျိတ်ကင်ဆာနဲ့ဥမကြီးကင်ဆာဖြစ်ပွားမှုနှုန်းကများပြားလာနေပါတယ်။သောတရှင်များရှင်ကင်ဆာရောဂါအားလုံးရဲ့30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းကအစာအသောက်ထိမ့်သိမ်းမှုကိုယ်လေးချိန်ထိမ့်သိမ်းမှုနဲ့ကိုယ်လက်လှုပ်ရှားပြုလုပ်ခြင်းဖြင့်ကာကွယ်နိုင်ပါတယ်။သောတရှိများရှင်ဒီနေ့မှကြားသိရတဲ့ကင်ဆာယောဂါအကြောင်းသိကောင်းစရာသတင်းစကားအဖြစ်ကျန်းမာရေးဗဟုသုတများသိရှိလျက်ကင်ဆာယောဂါဖြစ်ပွားမှုမှကင်းဝေးကြပါစေ။သောတရှိများအားလုံးကျန်းမာရွှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
逍遥吗 Think another day Chug you side by
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောယာဓမဆရာဦးတိမောင်ဆံမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို့
။ချစ်တော်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။ယခုလုံမင်းကလာနေရတဲ့မှာဆိုရှင်ဘုရားသခင်ပြင်ဆင်ပေးတဲ့ကောင်းချီးမင်္ဂလာအသင့်နဲ့ကျွန်တော်အားလုံးရှင်လန်းဝမ်းမြောက်ပျော်ရွှင်စွာနဲ့ဘုရားရဲ့ကုန်းတော်နာမတော်ကိုအတူတကွချီးမွမ်းရည်တွေ့ချီးမွမ်းကြပါစို့။ချစ်တော်မိတ်ဆွေပေါင်းတို့ဒါရဒီနေ့ပါလို့ရှင်လက်ချစ်တော်မိတ်ဆွေတို့ကိုအဓိကပြန်လည်ပြီးတော့ပေးသွားခြင်းနဲ့သတင်းစကားကတော့ကျွန်တော်တို့ရဲ့အသက်တာမှာနှစ်သက်မှာဝိညာဉ်ကိုခံယူပါဝိညာဉ်ကိုတောင်းပါနှစ်သက်မှာဝိညာဉ်ကိုတောင်းပါဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်တယ်မှန်ပါတယ်ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ရဲ့အသက်တာကရိုးရိုးအသက်ရှင်ဖို့မဟုတ်တော့ဘူးကျွန်တော်ဒီနေ့လောကရဲ့လယ်မှာလိုက်လျောညီထွေစွာနဲ့ဒီလိုပဲကျွန်တော်ရှောက်လန်းဖို့အချိန်မဟုတ်တော့ဘူးကျွန်တော်တို့ရဲ့အသက်တာကဒီနေ့ကဘာကြီးကလည်းပဲနောက်ဆုံးသောကာလရောက်နေပြီအချိန်ကာလကလည်းတိုးတောင်းတဲ့အချိန်တော်တွင်မှာကျွန်တော်တို့ကလည်းအသက်ရှင်နေရတယ်ကျွန်တော်ရဲ့လူရဲ့အသက်တစ်ချောင်းကလည်းပဲဘယ်နဲ့ကျွန်တော်တိမ်ရင်သွားမလဲဆိုတာကိုဘယ်သူမှခံမှန်းလို့မရဘူးဘေးရင်ဆရာသွားမင်းမေနတ်ဆရာတွေသွားဝင်မေကဝေးတွေသွားမင်းမေကျွန်တော်တို့ကိုဘယ်သူမှကျွန်တော်ရဲ့အသက်ပိုင်းခြားကိုဘယ်လို့မှမဟောနိုင်ပါဘူးမပြောနိုင်ဘူးကျွန်တော်တို့ရဲ့အသက်ကိုပိုင်တာကဖရာပဲဒါကြောင့်လောကရဲ့လယ်မှာကျွန်တော်နေတဲ့အခါမှာတို့ရှိကျွန်တော်အားလုံးကတင်မျိုးတွေဖြစ်တဲ့အခါမှာဘယ်နဲ့ကျွန်တော်တိမ်ရင်မလဲမနဲ့ပြန်တွက်တော့ကျွန်တော်မပိုင်နိုင်ဘူးဟုတ်တယ်မလားမနဲ့ပြန်တွက်ကျွန်တော်ဘာဖြစ်မလဲဆိုတော့ကိုယ်တိုင်ကမသိတဲ့အခါမှာကိုယ်မသိတဲ့ခြေနေမျိုးမှာကျွန်တော်ကတို့ရှိလုံးဝသွာလာလှုပ်ရှားနေတဲ့အခါမှာချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့နှစ်သက်မှာမျက်ကန်းတစ်စီမကြောက်တယ်လို့ကျွန်တော်တို့ကစင်ကန်းတောတိုးတယ်လို့မျိုးနဲ့ကျွန်တော်ရဲ့အသက်တာကိုတခါတည်းရုံးရစ်ဆန့်ခတ်မျိုးနဲ့ကျွန်တော်ဝလုံးသုံးပါလိုက်လံပြီးတော့တိုးဝေ့ပြီးတော့အသက်ရှင်ဖို့ရန်အတွက်အချိန်ကာလမဟုတ်တော့ဘူးအချိန်ဒီတင့်ကိုစကားပြောနေပြီဖြစ်တယ်။နေ့စဉ်တိုင်းချင်းတင့်ရတက်တာကဆိုရှင်တင့်ကိုပြန်လဲပြီးတော့စကားပြောနေတယ်။တင်မှန်ရှင်းမှရလိုက်ပါ။မှန်ရှင်းမှရလိုက်တဲ့ခါမှာဆိုရှင်တင့်ကိုကိုသူတင်ပြန်ကြည့်လိုက်။ငါဟာနောက်ထဘလောက်အသက်ရှင်ရအောင်မလဲ။ပြန်မေးကြည့်ပါ။ငါဟာဆိုရှင်ဒီနေ့အသက်ရှင်ခွင့်ရတာဟာဘာကြောင့်အသက်ရှင်နေရတာလဲ။ဒါကြောင့်ဖျားသခင်ကဆိုရှင်ငါကိုဒီနေ့ထိအသက်ရှင်ခွင့်ပေးနေရတာဘာဖြစ်လို့ဘုရားသခင်ဒီနေ့ထိငါ့ကိုအသက်ရှင်ခွင့်ပေးနေရတာလဲလောကမှာလူသားတွေကဆိုရှင်အသက်ကြီးသည်ငယ်သည်ရွယ်ကြီးကြီးသည်ရွယ်လက်မရွေးပဲနဲ့အကုန်လုံးကဘဝမှာဆိုရှင်နေ့စဉ်နေ့ရက်မြတည်ငြိမ်နေကြရတယ်အဲ့ဒီထဲမှာငါမပါဝင်ပဲနဲ့ဒီနေ့နေ့သစ်မင်္ဂလာမြတ်မှာငါ့ကိုအသက်ရှင်ခွင့်ပေးနေတယ်ဒီနေ့နေ့ရက်သစ်မှာလည်းပဲပြန်လဲပြီးတော့အသက်ရှင်ခွင့်ပေးပြီးတော့ကျမ်းမာခွင့်ရနေတယ်ဒါကြောင့်ငါဟာဒီနေ့အတွက်ငါဘာလို့မျိုးအသက်ရှင်ရမလဲနောင်လာမယ့်နေ့တွေအတွက်လည်းငါဘလို့တက်ရှင်ရမလဲ။နောင်ရည်အတွက်ငါဘာမှငါကိုယ်ကိုယ်သူတေချာအောင်မလုပ်နိုင်တဲ့အရာကိုငါရဲ့တက်တာစီမံကိန်းအတွက်ရှေ့ဆက်ပြီးတော့စီမံပေးမဲ့ဖျားကိုငါဘလို့ကိုးကွယ်မလဲ။ဒီနေ့ကိုယ့်ကိုယ်သူမှန်တဲ့မှာကြည့်ပြီးတော့ပြန်လဲပြီးတော့မိကုံထုတ်ကြည့်ပါ။ချစ်တော်မိတ်ဆွေပေါင်းတို့။ဒါတွေနေ့ကျွန်တော်ရဲ့အသက်တာမှာတော့ရှင်။ကျွန်တော်ရဲ့အသက်တာကနေ့ရက်စဉ်တိုင်းဖျားရဲ့ဝိညာဉ်တော်ကိုတောင်းခံပါ။ကျွန်တော်ရဲ့မိသားစုမှာဝိညာဉ်တော်ရှင်တံဖို့ဖရာဒီကနေမှာကျွန်တော်ဝိညာဉ်တော်ကိုခံယူပါเนาะဒီနေ့ကျွန်တော်ရဲ့မိသားစုဝိညာဉ်တော် ਨੇ ပြေဝနေမယ်ဖရာရဲ့ကိုယ်တော်ကိုအမြဲချီးမွမ်းနေမယ်ဖရာသခင်ကိုအမြဲတမ်းပဲဝတ်ပြုကိုးကွယ်နေကြမယ်เนาะနည်းနည်းရအရာထားလာ ਨੇ မိသားစုတွေစုံစည်းပြီးတော့အတူတကွတခြင်းနေစိုးပြီးတော့ချီးမွမ်းပြီးတော့ဖရာကိုဆုတောင်းခြင်းအမှုပြုကြမယ်ညနေပိုင်းမှာတို့ချင်းတနေ့ကုန်ဖရာသခင်ပို့ဆောင်ခဲ့တဲ့ကောင်းချီးတွေကိုတခါပြန်လဲရေတွက်ပြီးတော့အော်ဒီညမှာလည်းပဲပြန်လဲအိတ်ဆက်တဲ့ခါမှာလည်းဖရားကဆက်ပြီးတော့ပို့ဆောင်အောင်မယ်ဒီတို့ကြောင့်ကိုရောဖရားကိုချစ်စွတင်တယ်တရက်လုံးမှာဘာမှခလုံးမထီစုမကြီးပဲနဲ့ကိုရောဖရားပို့ဆောင်ခဲ့တယ်တညလုံးအိတ်ဆက်ခဲ့ပြီးသွားပြီအာညာဦးရံပြီးသွားလို့တခါတဲ့ညတညလုံးချက်ချက်မြဲမြဲနဲ့အိတ်ပြော်ရတယ်နနဲ့မိုးတောက်လင်းတဲ့ခါမှာကျမ်းမာခြင်းပဂရိနဲ့ပြန်လဲရှင်လန်းစွာနဲ့ဝမ်းမြောက်စွာနဲ့노ထားခွင့်ရတဲ့ခါမှာအဲဒီစုကျေးဇူးဖရားကပေးတဲ့အတွက်ကြောင့်တညာလုံးဘေးမသိရမခါပဲနဲ့ကောင်းဆုံးအိတ်ဆက်ခရပြီးတော့ယခုလိုအသစ်တော်သွေးသားနဲ့အသစ်တော်နေ့ရက်တွေဖျားကောင်းချီးပေးတဲ့အသစ်တွေနဲ့ပြန်လဲပြီးတော့ကျွန်တော်တမရွှင်လန်းခွင့်ဝမ်းမြောက်ခွင့်ရတာကိုတော့ကိုချေးစုတင်တယ်ဆိုပြီးတော့ဒီနေ့ဘာလို့ရမလဲနေ့ရက်စင်တာကျွန်တော်ဝိညာဉ်တော်ကိုကျွန်တော်စာလောင်မုတ်သိပ်စွာနဲ့စားနေကြရမယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါဒီနေ့ကျွန်တော်ရတက်တာကမိသားစုဝိညာဉ်ရေးဘက်မှာရှင်းတမ်းပြီဆိုရင်အဲ့ဒီဝိညာဉ်ရေးဘက်မှာရှင်သန်တဲ့မိသားစုတိုင်းရဲ့အသက်တာကလောကရဲ့အလယ်မှာမိမိရဲ့ရရွာရဲ့အလယ်မှာမိမိရဲ့အသင်းတော်ရဲ့အလယ်မှာကျွန်တော်တို့ကအားလုံးကတသက်ခံပြီးသားဖြစ်နေပြီ။ဒါကြောင့်မိသားစုကဝိညာဉ်ရေးဘက်မှာရှင်သန်ပြီဆိုတာနဲ့ သားသမီးတွေပြောစရာမလိုတော့ဘူးလောကရဲ့အလယ်မှာသွားလာတဲ့နေရာတိုင်းမှာမင်္ဂလာရှိမယ်ဘုရားရဲ့ဝိညာဉ်တော်အလုံးလုံးနေမယ်သားသမီးတွေအားဖြင့်မိမိရဲ့တကိုယ်ရဲ့တကာယအားဖြင့်လည်းပဲဘယ်မှာပဲသွားတော့ဘုရားရဲ့သက်သက်ခံဖြစ်နေလိမ့်မယ်ဒါဒီနေ့ကျွန်တော်ရဲ့တက်တာကဆိုရှင်ဘာလို့ရမလဲကျွန်တော်ကဆိုရှင်ဝိညာဉ်တော်ကိုဒီနေ့နှစ်သက်မှာတောင်းခံဖို့မိသားစုပေါ်မှာဝိညာဉ်ရောက်ရှိလာဖို့တောင်းခံပါသင်ရဲ့တကိုယ်ရဲ့တကာယပေါ်မှာဘုရားရဲ့ဝိညာဉ်တော်ဆင်းသက်ဖို့ရန်အတွက်တောင်းခံပါလိုလားတန်တာစွာနဲ့ဘုရားသခင်မှာတောင်းပါချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်ရဲ့တက်တာကဝိညာဉ်တော်လှုပ်ရှားနေပဲတည်ရှိနေပဲဘုရားရဲ့တန်ရှင်းသောဝိညာဉ်တော်ကကျွန်တော်ကိုကိုညီဖေးမှပြီးတော့မဆနိုင်မယ်ဆိုရင်ဒီနေ့ကျွန်တော်ရဲ့တက်တာကဆိုရှင်လုံးဝပျော်ရွှင်မှုအစ်အိမ်တွင်ပြည့်နေကျွန်တော်မိသားစုတွေရှင်လန်းဝမ်းမြောက်နိုင်မှာဖြစ်တယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဂလာတိအခန်းကြီး9ငယ်20နဲ့23မှာဆိုရှင်ဝိညာဉ်ပဂရိရဲ့အကျိုးတွေကိုကျွန်တော်တွေ့ရမှာဖြစ်တယ်ဝိညာဉ်ပဂရိအကျိုးမူကချစ်ချင်းဝမ်းမြောက်ခြင်းငြိမ်သက်ခြင်းစိတ်ရှိခြင်းကျေးဇူးပြုခြင်းကောင်းမြတ်ခြင်းတစ္ဆာဆောင်ခြင်းနှုတ်ညံ့သိမ့်မွေ့ခြင်းကာမဂုဏ်ချုပ်တီးခြင်းပေတည်းဒီနေ့ကျွန်တော်ရဲ့အသက်တာမှာဘုရားသခင်ဒီကနေမှာကျွန်တော်ဝိညာဉ်တော်ကိုလိုလိုလားလားနဲ့တန်တန်တတာနဲ့ကျွန်တော်ရဲ့အသက်တာမှာတောင်းခံတဲ့ခါမှာဖုရားရှင်ပေးတဲ့ဝိညာဉ်တော်သင်မိသားစုမှာရရှိပြီဆိုရင်သင်ရဲ့မိသားစုသင်ရဲ့အသင်းတော်မှာရရှိပြီသင်မိသားစုမှာရရှိပြီသင်ရဲ့တကိုယ်ရေတကာရမှာလိုလားတန်တာစွာနဲ့ဖုရားရဲ့ဝိညာဉ်တော်ကိုတောင်းခံပြီးတော့ရရှိပြီဆိုရင်အဲ့ဒီဝိညာဉ်ပဂရိရဲ့အချိုးကျေးဇူးတွေဘာလို့ရမလဲချစ်ချင်းတဲ့ဘာလို့ရမလဲကျွန်တော်ကဘာပြောသူတစ်ပါးလဲကျွန်တော်ကိုချစ်မယ်ကျွန်တော်လည်းသူတစ်ပါးကိုချစ်မယ်အားလုံးကပဲလေချစ်ချင်းနဲ့ရှိနေတဲ့ခါမှာကျွန်တော်ဒုတိယတစ်ခေါက်မှာပါလေဝမ်းမြောက်ခြင်းခံစားရမယ်စိတ်ပျက်ခြင်းတွေမရှိဘူးဝမ်းနည်းခြင်းတွေမရှိဘူးတယောက်နဲ့တယောက်မနာလိုမှုတွေမရှိဘူးသဝင်တိုမှုတွေမရှိဘူးတယောက်နဲ့တယောက်မျက်မုန်းချုံမှုတွေမရှိဘူးဆိုဘလောက်ตายရမလဲချစ်ချင်းနဲ့သွားနေတာလေဒါချစ်ချင်းပြီးဝမ်းမြောက်ခြင်းကျွန်တော်ခံစားရမယ်နောက်မှပါလေချစ်ချင်းလည်းခံစားရမယ်ဝမ်းမြောက်ခြင်းသက်စမီခံစားတဲ့ခါမှာကျွန်တော်အားလုံးကငြိမ်သက်ခြင်းခံစားနေရမယ်ပူလောင်တာမှမရှိတော့ဘူးပူပင်တော့ကားတွေလည်းမရှိဘူးမိသားစုစိုးရိမ်မှုတွေလည်းမရှိတဲ့ခါမှာတရားနဲ့တရားတွေကြားထဲမှာဆက်ဆံရေးကလည်းပဲပြေပြင်းနေတဲ့ခါကျတော့ဘာလို့မလဲသူတစ်ပါးကိုယ်ကိုလာပြီးတော့ထိရှောက်အောင်လုပ်မယ်ခိုင်းရန်ဒေါသဖြစ်အောင်လာလုပ်မယ်ဆိုတာလည်းပဲမပူပင်ရဘူးအားလုံးကစိတ်နှလုံးသားရောကိုယ့်ရဲ့ပတ်ဝန်းကျင်ရောငြိမ်သက်ချမ်းသာရရှိနေမယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသင်းတော်ကျွန်တော်ရဲ့မိသားစုကျွန်တော်ရဲ့တကူရဲ့တကားရတဲ့မှာဘာလို့ရမလဲဝိညာဉ်တော်ကျွန်တော်အသက်တာကိုကျွန်တော်ကလိုလိုလားလားနဲ့ရရှိဖို့ဘုရားသခင်ကပေးတဲ့ဝိညာဉ်တော်ကိုကျွန်တော်ကလိုလားတန်တာစွာနဲ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ခံယူဖို့ရန်အတွက်အရေးကြီးပါတယ်။ဒါချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်ရဲ့အသက်တာမှာငြိမ်သက်ခြင်းနဲ့ခံစားမယ်စိတ်ရှိခြင်းဆိုတော့ဝိညာဉ်ပဂရိတဘောရှိလာတဲ့ခါမှာဒေါသတို့သာလည်းမရှိတော့ဘူးမောဟဆိုတာလည်းမရှိတော့ဘူးအာတဆိုတာလည်းမရှိတော့ဘူးမာမနဆိုတာဝေလာဝေးပဲချစ်တော်မိတ်ဆွေပေါင်းတို့မာမနမရှိတော့ဘူးအာတမရှိတော့ဘူးဆိုရင်ဒေါသထွက်တဲ့လူလည်းမရှိတော့ဘူးကျွန်တော်ရဲ့အသက်တာမှာအားလုံးကစိတ်ရှိသီးခံမှုတွေနဲ့ပဲရှေ့ဆက်လာတဲ့ခါမှာဆိုရှင်ရောက်နေတဲ့ရောက်ပေါ်မှာဂျေစုပဲပြုတ်တက်လာမယ်။သူဂျေစုကိုဂျေစုနော်တခါတဲ့ဂျေစုပြုတ်ခြင်းနေနဲ့ပဲကုညီခြင်းနေဖေးမခြင်းနေနဲ့ပဲသွာလာနေတဲ့ခါမှာကျွန်တော်တို့မှာဆိုရှင်စင်ရဲတဲ့ဆိုတာမရှိတော့ဘူး။အစင်အတန်းဆိုတာလည်းမရှိတော့ဘူး။အားလုံးကခရစ်တော် night ဟေလတာလို့မရှိယူဒလို့မရှိတပါးမျိုးသားမရှိဆိုသလိုပဲအားလုံးတပေါင်းတည်းတည်းနဲ့ဝမ်းမြောက်ကြမယ်လေ။ချစ်တော်မိတ်ဆွေပေါင်းတို့။ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာနေ့သစ်မင်္ဂလာမြတ်မှာမိသားစုတိုင်းအသင်းတော်တိုင်းကျွန်တော်တို့ရဲ့ယုံကြည်သူတိုင်းဖခင်ရဲ့သားသမီးတိုင်းအသက်ရှိထင်ရှားယခုလူရယ်လို့ဖြစ်နေတဲ့အသက်ရှိရှင်ချလူတိုင်းလူတိုင်းကဘာလို့ရမလဲထာဝရရှင်ဖခင်သခင်ဒီကနေမှဘာကိုတောင်းခံကြမလဲဝိညာဉ်တော်ကိုမိမိရဲ့မိသားစုပေါ်မှာမိမိပေါ်မှာကြားရောက်ဖို့ရန်အတွက်တောင်းခံဖို့ဖြစ်ပါတယ်ဒါကြောင့်ကျွန်တော်ကြက်သက်တာမှာတို့ရှင်အဲဒီကစပြီးတော့ကျွန်တော်ဝိညာဉ်အသီးတွေတစ်ခုပြီးတစ်ခုရေတွက်လိုက်တဲ့ခါမှာကောင်းမြတ်ခြင်းကျွန်တော်မှဆိုးရုပ်တဲ့ကြရားတွေတကူမှမရှိတဲ့ခါမှာအကောင်းသဘောကောင်းမြင်ဝါဒတွေနဲ့ပဲကျွန်တော်တို့အားလုံးကကြည်လာမယ်သူတို့ဘာကိုမြင်တာနဲ့ပဲဘာဖြစ်လဲသူတို့ဘာပေါ်မှာ negative thinking လုံးဝမရှိတော့ဘူး positive thinking နဲ့ပဲတကောင်းတဲ့အတွေးခေါ်တွေကောင်းတဲ့တော့ကျွန်တော်ရအမြင်အနေနဲ့ကြည်ပြီးတော့သူတို့ဘာပေါ်မှာလည်းပဲကောင်းမြင်တဲ့ဝါဒနဲ့ကျွန်တော်ကဆိုရှင်ကြည်တတ်လာမယ်ရုပ်မချောတဲ့လူတို့တောင်မှရုပ်ဆိုးတဲ့လူတို့တောင်မှအကောင်းမြင်ဝါဒနဲ့သူ့ရဲ့ရုပ်ကချောလာမယ်ချစ်တော်မိတ်ဆွေပေါင်းတို့စိတ်ပုတ်စိတ်ယုတ်ယုံညံ့ယုတ်တော့ဘာမှမရှိတော့ဘူးဘာလို့မလဲဒါကဖရာသခင်ရဲ့ဝိညာဉ်ပဂရိအချိုးကျေးဇူးတွေကိုကျွန်တော်ခံစားရတဲ့ခါမှာ
ကျွန်တော်တို့ကလိုလားတန်းစားသွားနေဖရာသခင်ဒီကနေမှာဝိညာဉ်တော်ကိုတောင်းခံပြီးတော့ရရှိတဲ့ခါမှာကျွန်တော်ဒီစုဂျေစုတွေကိုရရှိခံစားမှာဖြစ်တယ်။တစ္ဆာဆောင်ခြင်းယနေ့ကျွန်တော်လောကရဲ့လယ်မှာလောကသားတွေကြီးလိုက်တဲ့ခါမှာကုမ္ပဏီတွေမှာလည်းပဲတယောက်နဲ့တယောက်ဂရိတစ္ဆာတွေနဲ့တခါတည်းစာချုပ်တွေချုပ်ကြတယ်။ဒါပေမဲ့တစ္ဆာဖောက်သွားတဲ့လူတွေတပုံကြီးပဲ။နော်။အာချစ်သူကြီးသားတွေမှာလည်းပဲဂရိတစ္ဆာတွေပြုတ်ပြုတ်ပြုတ်ပြီးတော့တယောက်ပြီးတယောက်တစ္ဆာဖောက်ပြီးတော့တယောက်ပြီးတယောက်တွဲသွားတဲ့လူတွေတပုံကြီးပဲ။အိမ်တော်မိသားစုတိုင်းမှာတို့ရှင်လင်မယားချင်းတစ္ဆာဖောက်ပြီးတော့အခြားသောတောင်မယားတွေကိုယူကြတာတွေရှိကြတယ်။ဒီနေ့လောကမှာဘာကြောင့်တစ္ဆာဖောက်ကြတာလဲ။ကျွန်တော်တို့ရဲ့အသက်တာမှာတို့ရှင်အဲ့ဒါဘာကြောင့်လဲ။ဝိညာဉ်စုကျေးဇူးမရှိကြဘူး။လူတွေကဘယ်လဲအာတသဘောတွေလိုက်ကြတယ်။လောကရဲ့ကိုယ့်ရဲ့မနောစိတ်ကိုလိုက်ကြတယ်။ကိုယ့်ရဲ့တခါတဲ့တဏှာစိတ်ကိုလိုက်ကြတယ်။ကိုယ့်ရဲ့အလိုလိုက်အကြိုက်ဆောင်လိုက်ကြတဲ့ခါမှာနောက်ဆုံးဝိညာဉ်သဘောပကတိသဘောမရှိတဲ့ခါမှာအာလုံးကလောကကြီးဖောက်ပြန်သိမ့်ခွဲမှုတွေရှိလာတယ်။ဒါကြောင့်ချစ်တော်မိစေပေါင်းတို့ဒီနေ့နှစ်သက်မင်္ဂလာမြတ်မှာကျွန်တော်မလိုရမလဲ။ဖယားဒီကနေမှာစင်မှန်တဲ့ဝိညာဉ်တော်ကိုကျွန်တော်ရရှိကြပဲဆိုရင်ကျွန်တော်တို့အိမ်တောင်ရေးလဲတာရမယ်။ကျွန်တော်တို့ရဲ့အသင်းတော်ကလည်းပဲလုံးဝတစုတစည်းနဲ့ပေါင်းစည်းညီညွတ်ပြီးတော့ဝမ်းမြောက်ဝမ်းသာရှိနေကြမယ်။အသင်းတော်မှာလည်းပဲတစ္ဆာဖောက်မရှိကြဘူး။အသားတွေကလောက်ထွက်တဲ့လူတယောက်မှမရှိကြဘူးဆိုရင်ဘလောက်ဝမ်းသာစရာကောင်းမလဲ။ချစ်တော်မိစေပေါင်းတို့ဒါဒီနေ့ကျွန်တော်ရသက်တာမှာတို့ရှင်တစ္ဆာဆောင်ခြင်းနူညာသိမ့်မွေခြင်းတယောက်နဲ့တယောက်ပြောဆိုဆက်ဆံတဲ့ခါမှာလဲအိုးတခါတဲ့နဝင်ချိုပြီးတော့တကယ်ပဲတခါတဲ့ကိုကျွန်တော်ရသက်တာကချိုမြပြီးတော့သူတစ်ပါးစကားလေးပြောလိုက်တာနဲ့တယောက်နဲ့တယောက်ပြောလိုက်တဲ့စကားတိုင်းစကားတိုင်းကတို့ရှင်အလွန်မှပင်အားရပြီးတော့ဝမ်းမြောက်ပြီးတော့စိတ်ရွှင်လန်းခြင်းကိုခံစားရမယ်ဒါကြောင့်ကျွန်တော်ရသက်တာမှာကာမဂုဏ်ချုပ်တီးခြင်းအပြည့်အဝခံစားရမယ်နော်ဒါကြောင့်ဝိညာဉ်မကတိရအချိုးကဒီနေ့လောကမှာကျွန်တော်ဘာကြောင့်ကြာရှုံးရတာလဲကာမကုံချုပ်တီးခြင်းမရှိတဲ့အတွက်ကြောင့်ချုပ်တီးချိုးချံနီလမန်လို့ပြောပေမဲ့လည်းပဲကျွန်တော်တို့ကဆိုရှင်လုံးဝကိုယ်စိတ်လုံးသုံးပါးကိုမချုပ်တီးနိုင်ပဲနဲ့ကျွန်တော်အသက်ရှင်ကြတဲ့ခါမှာလောကမှာအာတသဘောတွေကျွန်တော်ဖြစ်လာတယ်ဒေါသမောဟမမန္တာတွေပေါက်ပွားလာတယ်စသည့်အပြင်ဒီနေ့လောကရဲ့လယ်မှာဒီအရာတွေနဲ့မိုးနေတဲ့ကာလမှာကျွန်တော်အသက်တာမှာဆိုရှင်ဒီနေ့နှစ်သက်မှာဒီအရာတွေအားလုံးကျွန်တော်ရဲ့အသင်းတော်ထဲမှာပပျောက်သွားအောင်ကျွန်တော်တို့ရဲ့မိသားစုထဲမှာပပျောက်သွားအောင်ကျွန်တော်တို့ရဲ့ဆက်ဆံပေါင်းသင်းနေတဲ့ဆွေမျိုးမိတ္တဟာယသင်္ခါရတွေအားလုံးနဲ့မှာပပျောက်ဖို့ရတယ်ဘာလို့ရမလဲဒီနေ့ဖျားသခင်ဒီကနေမှာကျွန်တော်တို့ကစာလောင်မုတ်သိဆောင်တဲ့ဝိညာဉ်တော်ကိုတောင်းခံပါဖျားဒီကဝိညာဉ်တော်ကိုကျွန်တော်ရရှိတယ်ဆိုရင်ကျွန်တော်ရဲ့အသက်တာကခုနကဂလာတိခန်းကြီး5ပိုင်းငယ်22 23မှာဝိညာဉ်ပကတိရဲ့အကျိုးကျေးဇူးအတိအပွင့်တွေဖြစ်တဲ့တကယ်ပဲကောင်းမြတ်ဆုံးနေတဲ့6မျိုးကိုကျွန်တော်ခံစားစံစားရပြီးတော့နေသိမင်္ဂလာမြတ်မှာမိသားစုစိတ်ချမ်းသာကိုချမ်းပါတဲ့ရွှင်လန်းဝမ်းမြောက်စွာနဲ့ရှေ့သို့တိုးပြီးတော့ရှေ့သို့ဆက်နိုင်ပြီးတော့ဘုရားရဲ့ဂုဏ်တော်နာမတွေကိုစစ်မှန်စွာချီးမွမ်းရေတွက်နိုင်ကြလိမ့်မယ်။ဘုပင်တော်ကလုံးဝမရှိဘဲနဲ့ကျွန်တော်ရဲ့တက်တာမှာစေယောကိုပါရွှင်လန်းဝမ်းမြောက်ပြီးတော့ရှေ့ဆက်ပြီးတော့တည့်ရက်ပြီးတည့်ရက်နိုင်မင်းနဲ့စကတ်မပြတ်မနဲ့ဖြတ်ကျော်ခြင်းသလား။တနေရာပြီးတနေရာသွားတိုင်းသွားတိုင်းမှာကျွန်တော်အားလုံးကနေရာတိုင်းမှာတို့ရှင်ရွှင်လန်းဝမ်းမြောက်ခြင်းသလားဘယ်လိုခြေနေမျိုးပါပဲရှိနေပါသေးအခြေနေပေါ်မှာအချိန်ခါပေါ်မှာကျွန်တော်အားလုံးကရွှင်လန်းဝမ်းမြောက်ခြင်းအသင့်အစစ်မှန်နဲ့ကျွန်တော်ရတက်တာကိုတိဆောက်ခြင်းသလားအဲဒီလိုမျိုးတိဆောက်ခြင်းလဲဆိုရင်ဒီချစ်တော်မိတ်ဆွေအဓိကအရေးကြီးတဲ့တော့ချက်ချစ်တော်မိတ်ဆွေကိုပေးလိုက်မယ်အဲ့ဒါတရှင်တော်ဝိညာဉ်တော်ဘုရားသခင်ကဝိညာဉ်တော်ကျွန်တော်မိသားစုကိုပေးပါကျွန်တော်ကိုပေးပါကျွန်တော်ရဲ့အသင်းတော်ကိုပေးပါကျွန်တော်ရဲ့မိတ်ဆွေကိုပေးပါစသည်အပြင်ကျွန်တော်တို့လိုလားတန်တာစွာနဲ့ဘုရားဒီကနေ့မှာတောင်းခံပြီးတော့ဘုရားပေးမဲ့ဝိညာဉ်အပြင်ဝိညာဉ်ပကတိအပြင်အသက်ရှင်နိုင်ကြပြီးတော့ကျွန်တော်ရဲ့အသက်တာမှာလောကမှာတကယ်ဝိညာဉ်ပကတိစုကျေးစုတွေကိုနဲ့ပြေဝဆိုးနေပြီးတော့အမြဲရှင်လန်းဝမ်းမြောက်စွာနဲ့ငြိမ်သက်ချမ်းသာခြင်းပြေဝနဲ့ယနေ့နှစ်သက်မင်္ဂလာမြတ်မှာအရောက်စီတိုင်းဖြတ်ကျော်သွားလာလှုပ်ရှားရင်းနဲ့ကျွန်တော်ဘုရားပို့ဆောင်ကောင်းချီးတွေကိုအမြဲခံစားရပြီးတော့ရှင်လန်းဝမ်းမြောက်စွာနဲ့ဖရာကိုကျွန်တော်အားလုံးကချီးမွမ်းရေတွက်ထောပနာပြုနိုင်တဲ့တာသမီရောက်တိုင်းဖြစ်နိုင်ကြပါစေကြောင်းကျွန်တော်နဲ့စူပါစူတောင်းမေတ္တာပို့ရင်အားပေးတိုက်တွန်းနဲ့ဒီလိုချုပ်လိုက်ပါမယ်ချစ်တော်မိတ်ဆွေများအားလုံးကိုပြန်ခေါ်ပါချင်ပါစေThank you.
်ဆွေးနွေးမဲ့စီစဉ
်မျောလင့်ချင်တန်တော်တာရှင်များကိုမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်တော်တာရှင်များရှင်တုဒ္ဓဖလဲဆွေးနွေးမဲ့အစီအစဉ်လေးမှာရရှင်သောအစားအစာမှအာဟာရများကိုရယူခြင်းဆိုတဲ့အကြောင်းလေးကိုကျမရူမီနဲ့
ကျွန်တော်ဆိုင်မွန်တို့ကတင်ပြပေးသွားမှာပဲ
ဖြစ်ပါတယ်တော်တာရှင်များရှင်ဖန်ဆင်းရှင်ရဲ့မူလသတ်မှတ်ထားတဲ့အစားအသောက်ကအပင်ကနေအခြေခံခဲ့ပါတယ်တော်တာရှင်များရှင်နှံစားတဲ့ဂျုံစံစားတဲ့အစိတ်အစံသီးနှံတွေမှာအမြင်ဓာတ်တွေပေါင်းဆက်ပြီးတော့ကစိတ်ဓာတ်နဲ့သက်ဆောင်ဩဇာဓာတ်တွေတထူးဓာတ်တွေလည်းပါဝင်ပါတယ်တတိဝန္ဒနဲ့ဟင်းသီးဟင်းရွက်တွေမှာစုံလင်များပြားတဲ့အယောင်အသွေးနှံရတာနဲ့ယောဂတွေကိုကာဝေနိုင်တဲ့သက်ဆောင်ဓာတ်တွေတထူးဓာတ်တွေလည်းပေါ်များကြွယ်ဝစွာပါဝင်ပါလေရှင
်ဟုတ်ပါတယ်ခင်ဗျာလူတော်တော်များများဟာတတိဝလံနဲ့ဟင်းသီးဟင်းရွက်တွေကိုပုံမှန်နှစ်သက်ကြပါတယ်ဒါကြောင့်မို့လို့လည်းအဲ့ဒီအစာစာတွေကိုမျှတစွာသုံးဆဖို့လိုအပ်ပါတယ်အဲ့ဒီအစာတွေထဲမှာအယောင်အထူးရည်နဲ့ဓာတ်တိုးဆန့်ကျင်ပစ္စည်းများစွာပါဝင်နေပါတယ်အဲ့ဒါအပြင်ပဲတောက်ရှင်ပဲခိုမာသီးနဲ့အစိမ့်ဆန်တွေမှာလည်းအာဟာရဓာတ်တွေပြည့်စုံစွာပါဝင်နေပါတယ
်တကယ်ချင်းဆိုင်မွန်ပြောသားသလိုပါပဲရှင်ပဲဒီပဲစင်းနဲ့ပဲနီလေးစားတဲ့ပဲတော့ရှိပဲမြို့တွေမှာထူကဲကောင်းမွန်တဲ့အသားဓာတ်တွေပါဝင်တယ်လို့သတ္ထုတဲ့သက်ဆောင်ဩဇာတဲ့နဲ့ယောဂကိုကာကွယ်နိုင်တဲ့အာဟာရဓာတ်တွေလည်းပါဝင်ပါတယ်အခွန်မာသီးနဲ့အစိမ့်ဆန်တွေကနေပေါ်ကျွေးဝါးတဲ့အဆီဓာတ်တွေကိုရရှိပေမဲ့စွမ်းအင်ယူနစ်ကယ်လိုရီတွေကိုစုပုံစည်းတဲ့အတွက်ဒီနေ့မှာတစ်ချိန်ကနေနှစ်ချိန်အထိသာကန့်သက်အစာသုံးသင့်ပါတယ်ဟင်းသီးဟင်းရွက်အမျိုးအစားတွေမှာမပါဝင်တဲ့ငါးချက်သားဘဲသားအမေသာစတဲ့အဆုမပါဝင်တဲ့အရာတွေကိုစားစရာမှလည်းတော်ရုံတန်ရုံလောက်သာစားသုံးသင့်ပါတယ်ရှင်
။တချို့သောသူတွေကတော့နှုတ်ထွက်အစားအစာနဲ့ကြက်ဥဘဲဥတွေကိုရွေးချယ်စားသုံးကြပါတယ်။သတိပြုရမယ့်အချက်ကတော့တရိတ်ဆန်ကထုတ်လုပ်တဲ့အစားအစာတွေအားလုံးကအဆီခဲကိုလက်စတရောဓာတ်မြင့်မစွာပါဝင်နေတာမို့နှလုံးပတ်သွေးလွတ်ကြောအဆီပိတ်ရောဂါဖြစ်ပေါ်လာရခြင်းရဲ့အကြောင်းရင်းဖြစ်ပါတယ်
။တကယ်ချင်းပြောခဲ့တယ်လို့ပဲမှတ်ပါတယ်။အဆီဓာတ်စီအချို့နဲ့စားစားတဲ့အစားအစာတွေကကျမတို့ခန္ဓာကိုယ်အတွက်အနှဲငယ်များသာလိုအပ်ပါတယ်။အာယိုတင်ဖြစ်ဆက်ထားတဲ့အစာကိုစားသုံးတာကခန္ဓာကိုယ်အတွက်အနှဲငယ်သာပမာဏလိုအပ်တဲ့အာယိုတင်သတ္ထုကိုရယူနိုင်ပါတယ်။ဒါပြင်ပင်လယ်စာ၊ပင်လယ်ကြောက်ကြော၊ကြောက်ပွင့်ဒါမှမဟုတ်ဖြစ်ဆက်အစာစားကနေလည်းရရှိနိုင်ပါတယ်။သောတရှင်တို့အနေနဲ့လည်းမှန်ကန်စွာရွေးချယ်စားသုံးခြင်းဖြင့်လုံလောက်ပြည့်ဝတဲ့ခွန်အားတွေကိုရရှိနိုင်ကြပါလေ
။သောတရှင်တို့လည်းဒီနေ့မှာကျွန်တော်ဆိုင်မွန်နဲ့တန်ငယ်ကြီးဖြစ်သူရိုမီတို့တင်ပြပေးခဲ့တဲ့ရူရှင်းတဲ့အစားအစာမှအာဟာရများကိုရယူခြင်းဆိုတဲ့ကျန်းမာရေးဘုဒ္ဓအကြောင်းများလေးကိုကြားသိရခြင်းအပြင်ကျန်းမာပျော်ရွှင်တဲ့ဘဝတတ်တာကိုရရှိပတ်ဆိုင်ရပါစေလို့ဆုတောင်းပေးလိုက်ရပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင
်လူလူတိုင်းအပြည့်အဝကျေးဝါဖို့ရRadio Bengala concert got at the china dancing nice boy your legend atar radio yama asha radio the ding dong le mya ja ya si boy face the your legend radio bengala che nanne kheayon le sa pyu de ka radio pita lai le shwe lai pa chin wan dit chin ne tu mengala ba mai swe ye te na ga twe a ye chi de de sa ga twe cha ya me de kana ta twe ma ho ku So the data twe ye chi de chain man man de na tota
Tota shin mya shin jimaro ye bya dai do sa pi sa yu tin nan thana ma au pa tin da mya ko po cha pi le shi ba de shin tin da mya ma saida dukkha sha phwe chin khrit do i atatta ni tun tin je mya tabawa taya i sia won shi ba jamma chin ne atat shi chin
သင်နဲ့သင်ကြမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656296336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 4 5နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 4648ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာစမ်းမွှင်လန်းကြပါစေ။ ယေရှုတင်ပါတယ်ခင်ဗျာ။